အိန္ဒိယနိုင်ငံအရှေ့ပိုင်းလူမျိုးစုဒေသဂျဟခန်ခရိုင်ကကျေးလက်ဒေသတစ်ခုမှာတနက်သမားတစုကပရာဟိတာ NGO ဝင်တဲ့အမျိုးသမီး9ဦးကိုလက်နက်နဲ့ချင်းချောက်ခေါ်ဆောင်ပြီးအုပ်စုလိုက်မတရားပြုကျင့်ခဲ့တယ်လို့အိန္ဒိယအစိုးရအရာရှိတွေကပြောပါရယ်လူကုန်ကူးမှုတားမြစ်အသိပေးတဲ့တရုတ်ပြအစီအစဉ်တစ်ခုလုပ်နေတဲ့အချိန်တနက်သမားတွေဝင်လာပြီးတော့သူတို့ကိုအဓမ္မခေါ်ဆောင်သွားခဲ့တာလို့ခေါ်ဆောင်ခံခဲ့ရတဲ့အမျိုးသမီးတွေကရဲတပ်ဖွဲ့ကိုပြန်လည်ပြောပြခဲ့တာပါဒီမျိုးသမီးတွေကတော့ဒေသတွင်းခရီးရန်အသင်းတစ်ခုရဲ့ထောက်ခံမှုနဲ့လည်ပတ်နေတဲ့အာရှခီရန် NGO အဖွဲ့ကဝန်ထမ်းတွေဖြစ်တယ်လို့ရဲရရှိကပြောပါရယ်ပြည်မှုကျူးလွန်သူတွေကတော့အဲ့ဒီဒေသမှာပြင်ပကလူစိမ်းတွေဝင်ရောက်တာကိုလက်မခံတဲ့ပတ်တယ်ဂတီအဖွဲ့ကအားပေးထောက်ခံသူတွေဖြစ်နိုင်တယ်လို့ယူဆတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်အိန္ဒိယနိုင်ငံနယူးဒေလီမြို့ကဘတ်စကားတစ်စင်းပေါ်မှာ2012ခုနှစ်တုန်းကအမျိုးသမီးတဦးကိုလူတစုကအုပ်စုဖွဲ့အတ္တမပြုချင်ပြီးတပ်ဖြတ်ခဲ့တဲ့ဖြစ်ရကြောင်းလူတွေအများပြားဒေါသထွက်ခဲ့ကြပြီးတော့လမ်းပေါ်ထွက်ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တယ်လို့တကဘာလုံးကအယုံဆိုင်ဆောက်ကြည့်ခံခဲ့ရတာပါ။အိန္ဒိယနိုင်ငံမှာ2016ခုနှစ်အတွင်းအဓမ္မပြုကျင့်မှုဖြစ်ရပေါင်း4000ရှိခဲ့ပြီးဒါဟာ2012ခုနှစ်ကစလို့60ရာခိုင်နှုန်းတိုးလာခဲ့တာပါ။မတရားပြုကျင့်ခံရသူတွေရဲ့40ရာခိုင်နှုန်းကတော့အရွယ်မရောက်သေးတဲ့ကလေးငယ်တွေဖြစ်ပါတယ်ရှင်။